ိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းတွင်နေ့စဉ်ဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်4889ယောက်နဲ့စံချိန်ကျုံးအောင်တိုးများလာတဲ့အထက်မှာ2835ယောက်ကထောင်ကျအကျဉ်းသားတွေဖြစ်ကြပါတယ်။လူပြည့်ကျက်နေတဲ့ထိုင်းအကျဉ်းထောင်တွေထဲမှာကိုဗစ်ကူးစက်မှုနောက်တစ်ကြိမ်ပြန်ပြည်လာနေတာပါ။အ
င်းတိုင်းဟဲပေါ်တိုင်းဒံလန်ကန်
ချုပ်ထောင်ကအခန်းတိုင်းကိုလုံးဝပိတ်ထားလိုက်ပါပြီ။တချို့ area တွေမှာပိုးကုဆတ်လူနာတွေကိုကုသဖို့ယာယီစေယုံတွေလည်းစောက်ထားပြီးပါပြီလို့အကျဉ်းဦးစီးဌာနအမှုဆောင်ဒါရိုက်တာချုပ်အာယုရှင်တိုဖန်ကဒီကနေ့ online သတင်းစာရှင်းလင်းပွဲကနေပြောခဲ့ပါတယ်။ဘန်ကောက်ကအချုပ်ထောင်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့အမှုစစ်ဖို့ဆိုင်းငံ့ထားတဲ့အစိုးရစန့်ကျင်ရေးလှုပ်ရှားမှုလူငယ်ကောင်းဆောင်ပန်နူပွန်မိုက်ဂျန်နော့ကလည်းပါဝင်ပါတယ်။မနေ့မေလ12ရက်ကအာမခံနဲ့လွတ်လာတဲ့ပန်နူစာယာကတော့သူ့ဆေးရုံရောက်သွားပြီးကိုဗစ်ကူးစက်ခံနေရကြောင်းစံသက်တွေ့ရှိတဲ့အတွက်လွတ်ပေးလိုက်ကြောင်း Twitter ကနေရေးပါတယ်။တခြားအချင်းချခံနေရတဲ့လူခွင့်ရေးလှုပ်ရှားသူရှင်နေအာနွန်နံပါနဲ့တက်ကြွလှုပ်ရှားသူနောက်တယောက်လည်းပဲပိုးကူးစက်အတီးပြူးခံထားကြရပါတယ်။မနေ့ကကတ်ယောဂါစာကလေးကထိုင်းနိုင်ငံမှာပိုးတွေအတီးပြူးလူနာစုစုပေါင်း 9,400 နီးပါးရှိနေပြီးအခုနောက်ဆုံးသေဆုံးသူ32ယောက်နဲ့ပေါင်းရင်တည်ဆုံးသူစုစုပေါင်းက918ယောက်ရှိနေပါပြီရှင်။